နိုဝင်ဘာလ၂ရက်နေ့မနေ့ကကမာရွံ့ရွံ့နယ်ရဲစခန်းကမြို့နယ်မှုရဲမှုတိန်ဟန်ကအမှုဖွင့်လိုက်တာဖြစ်ပါတယ်အမှုဖွင့်ရခြင်းအကြောင်းကိုရဲမှုတိန်ဟန်ကအခုလိုပြောပါတယ်၂၂ရက်တဲလ၂၀၁၈ရက်နေ့ခွန်နိုင်လက်ဝမှာဒီမြင်းစုအကောင်အထည်ပြောမှာဒီတန်ကုန်းတက္ကသိုလ်ထဲမှာဘုံဝဲတန်ကုန်းဖမ်းပြလာပေါ်လာလို့ဆိုတော့မှာသူကနေတင်လာတာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန် မမှန်တရင်တင်တဲ့အတွက်ကျွန်တော်ဒါကို60ကာကြီးနဲ့ဖွင့်တယ်။အမှန်ကန်ပြီးလိုက်ရတယ်။ဘယ်မှအကြောင်းမကြားသေးဘူး
။ဒီနေ့ညနေပိုင်းအထိတရားစွဲခံရတဲ့ဦးမြင့်စောဦးခကိုစော်ဒူးထံကိုရဲတပ်ဖွဲ့ကအကြောင်းကြားမှုတစုံတရာမရှိသေးပါဘူး။ကမာရွတ်ရဲစခန်းကတော့ဒီလိုတရားစွဲဆိုမှုနဲ့ပတ်သက်ပြီးအကြောင်းကြားစာကို RFA ရန်ကုန်ရုံးကနေတဆင့်ပေးပို့သွားမယ်လို့ပြောပါတယ်။ RFA သတင်းတောက်ဦးမြင့်စောဦးကသတင်းသိချင်ုံတသက်မေးမြန်းမှုကိုအခုလိုဆက်သွယ်ရေးဥပဒေပုံမှန်နဲ့အမှုဖွင့်လိုက်တဲ့အပေါ်အံ့ဩမိတယ်လို့ပြောပါတယ
်။ဝီချက်မှာရန်ကုန်တက္ကသိုလ်မှာပုံပေါက်ခွဲတယ်၊တယောက်သေးတယ်၊နှစ်ယောက်တန်းအရဆံမျိုးတက်လာတာပေါ့။မြန်းဆိုရင်သွားတယ်၊မေးလို့မြန်းလို့လွယ်ကူတဲ့နေရာနဲ့ကျွန်တော်တင်ပြီးတော့မေးလိုက်တဲ့သဘောပဲ။အဲ့လိုမေးလိုက်ပြီးတော့နိုင်ပိုင်းတွင်မှာပဲမဟုတ်ဘူးဆိုတဲ့အချိန်မှာကျွန်တော်ပြန်ပြုတ်ချလိုက်တာပါ။ရန်ကုန်တက္ကသိုလ်မှာပုံခွဲတယ်လို့ကြားတယ်အဲ့ဒါတွေဟုတ်လားကွန်ဖရင့်ဖြစ်လားအတူတူပဲပါလို့ပြီးတော့ကျွန်တော်မေးတာအောင်းမီလို့ပဲပြောရမှာပဲဘာဖြစ်လဲဆိုတော့ကျွန်တော်ကသဘောရိုးနဲ့လीသိကျင်တဲ့စိတ်တစ်ခုနဲ့ပဲမေးတာကျွန်တော်ကတခုခုကြံစီတာမျိုးမဟုတ်ဘူးသတင်းမှဖြန့်ဝေတာလည်းမဟုတ်ဘူးအဲ့ဒီသတင်းလေးဟုတ်ရင်ကျွန်တော်ကိုပြောကြစမ်းပါကြာဆိုတဲ့အနေအထားမျိုးနဲ့သဘောရိုးနဲ့မေးတဲ့ကိစ္စကိုတရားစွဲတယ်ဆိုတော့ကကျွန်တော်တို့ရဲ့လွတ်လပ်ခွင့်ဆုံးရှုံးပြီလားလို့ကျွန်တော်တွေးနေမိတာ
သတင်းသမားတွေကိုတရားစွဲဆိုရမှာသက်ဆိုင်ရာသတင်းဌာနနဲ့သတင်းမီဒီယာကောင်စီတို့ကနေတဆင့်ညှိနှိုင်းဆောင်ရွက်မှုမရှိတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်သတင်းစာဆရာဦးကျော်မင်းဆွေကမကွေးသတင်းတောက်ဦးမြင့်စောဦးခကိုစော်တူတရားစွဲဆိုခံရမှုအပေါ်သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ဦးမြင့်စောဦးကိုသတင်းစောက်ကြည့်လို့ပြောဖြစ်နေတာဟုတ်သတင်းသမားဒီသတင်းသမားတွေဖားနေကိစ္စနဲ့ပတ်သက်ပြီးတော့ဆင့်ကြော်တယ်ဆိုတာမျိုးလေးအများကြီးပြောနေကြတယ်ပေါ့နော်ပြောနေကြတယ်ကြာဒီလိုလုပ်တယ်ဆိုတာပြဿနာရှိတာပေါ့နော်တန်ခိုးဖြစ်เสียကောင်းတာပေါ့နော်ရဲတွေရဲ့အီချင်းပိုင်းဆိုင်ရာလိုအပ်ချက်ကဖြစ်နိုင်တာတန်ခိုးမရင်းနဲ့ဟိုကနေကြားမှာပြဿနာတမင်ပြတ်မတက်တဲ့အောင်များလုပ်နေသလားဆိုတာမျိုးသူယူတော့ဒါတော့ဟုတ်ချင်မှလည်းဟုတ်မယ်ပေါ့နော်
ဆက်သွယ်ရေးဥပဒေကိုပြီးခဲ့တဲ့2013ခုနှစ်ကပြဋ္ဌာန်းခဲ့ပြီး2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာစတင်ပြီးဒီဥပဒေနဲ့အမှုဖွင့်အရေးယူမှုတွေရှိခဲ့တာဖြစ်ပါတယ်။ဥပဒေပြဋ္ဌာန်းပြီးချိန်ကစတင်ပြီးလက်ရှိအချိန်ထိတရားစွဲဆိုမှုပေါင်းဟာ150ကျော်ရှိနေပြီလို့အတန်အဖွဲ့ရဲ့စစ်တမ်းတွေအရသိရပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးလေးလာဆန်းစစ်မှုတွေလုပ်နေတဲ့အတန်အဖွဲ့ရဲ့ Program Manager ကိုအောင်ခန့်ကဒီလိုတရားစွဲဆိုမှုအပေါ်သူ့ယူဆချက်ကိုအခုလိုပြောပါ
သတင်းမောက်ထန်တာမျိုးမဟုတ်ပဲနဲ့မိင်းညာတဲ့သဘောမျိုးမိတာမျိုးဆိုရင်တော့ရတဲ့ဘက်နေဒီလိုအလင်းစလိုမျိုးလောက်တာမျိုးထပ်ပေါ်တော့ဟိုတိတာဟိုကလုတ်တဲ့နေအဲ့လိုမျိုးမဖြစ်နိုင်ဘူးပေါ့ခိုင်မာဖြစ်နေတဲ့အကြမ်းဖက်မှုဖြစ်တဲ့ဆိုတာမျိုးဖြစ်တယ်ဖြစ်တဲ့ဟာမျိုးလောက်တာမျိုးမဟုတ်ပဲနဲ့ဒီလိုဖြစ်သွားဆိုတာဟုတ်ပါသလားတကယ်လားဆိုတာမျိုးသူကမီးတဲ့ပုံစံမျိုးဆိုရင်တော့အခုလိုမျိုးတရားစွဲဆိုမျိုးမဖြစ်နိုင်ဘူးပေါ့နော်ဆက်ပြီးဦးနေဘက်တွေတရားစွဲဆိုမှုတွေမှာလက်လက်ဆောင်ထုတ်ဖို့ပြောဆိုခြင်းကိုအကန့်အသတ်ခြင်းကိုတိတာဆွဲတဲ့ဟာကြီးကများနေအောင်ကျွန်တော်တို့ဖြစ်ရတယ
်ဆက်သွယ်ရေးဥပဒေပုံမှန်68ကာကြီးနဲ့တရားစွဲဆိုခံထားရတဲ့ဦးမြင့်စောဦးဟာသတင်းတောက်လောက်တဲ့10နှစ်ခန့်ရှိပြီဖြစ်ပြီးမကွေးကြနယ်ရဲ့တာဝန်ငယ်အဲဒီတာအဖြစ်လဲလောက်ကင်နေသူတအူးဖြစ်ပါလေရှင်